ထိုင်းနိုင်ငံမှာကိုဗစ်-19ကူးစက်ဖြစ်ပွားမှုတစ်ထောင်၅၀၀ကျော်ရှိတဲ့စမုတ်စခွန်ခရိုင်တွင်းကပြုံးစည်းမှာဂရင်း၃၀ဆန့်ယာယီဆေးရုံတစ်ခုကိုဒီဇင်ဘာလ၂၅ရက်နေ့ကတိစောက်ပါတယ်။မြန်မာလုံသားတွေများတဲ့မဟာချင်းကပြုံးစည်းနဲ့ဆက်ဆက်တဲ့ကိုဗစ်-19ကူးစက်ဖြစ်ပွားသူတွေထဲမှာမြန်မာရွှေ့ပြောင်းလုံသားတွေအများစုပါဝင်ပါတယ်။
ဆနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်190ထပ်ပြီးတွေ့လာမှာကိုဗစ်-19ရေတုံ့ပြန်ကင်တွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။လေးညာဘာနဘာကဒူလဲအစိုးရအနေနဲ့အကောင်းဆုံးဆောင်ရွက်သွားမယ်အကြောင်းအလုံးပူးပေါင်းပါဝင်မယ်ဆိုရင်အခြေအနေကိုထိန်းချုပ်နိုင်မယ်ဆိုကျန်းမာရေးဝန်ကြီးကလည်းပြောဆိုထားတဲ့အကြောင်းဝန်ကြီးချုပ်ပရယုချန်အိုချာကကြာသာပတေးနေ့မှာပြောဆိုခဲ့တာပါ။
မဟာချိုင်ပစိုးစည်းကယာယီစည်းရုံကဂရင်း30ဆန်ပြီးဇေးတဝိုက်ကတိကျခွဲထားတဲ့ရွှေပြောင်းလုံသားတွေကိုကျန်းမာရေးဝန်ထမ်းတွေအချင်းကြီးစောင့်ကြည့်ပေးနေပါတယ်။လူဦးရေတန်း80ရှိတဲ့ထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစုစုပေါင်း6,220ဦးရှိပြီးသေဆုံးသူ60ရှိပါတယ်ရှင်။